အခုပြုတ်လုသွားတဲ့အမေရိကန်အောက်လွှတ်တော်ဂျာနာဝဲအတွင်းမှာတော့လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာတွေဟာလူမျိုးရုံးတပ်ဖြတ်မှုအခြေအနေထိဖြစ်နေတယ်လို့ဆိုပြီးတော့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကလည်းဝေဖန်ပြောသွားပါတယ်။ဒီပြဿနာပေါ်ဒေါ်အောင်ဆန်းစုကြည်နဲ့မြန်မာစစ်တပ်မှအပြည့်အဝတာဝန်ရှိတယ်လို့လည်းပြောပါတယ်။အပြည့်စုံကိုမခင်ဖြူထွေးကဆက်ပြီးတော့ပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။ဒီပြီးခဲ့တဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒုက္ခသည်တွေသိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုအလုံးရင်ထွက်ပြေးခဲ့ရတဲ့အခြေအနေတွေကိုထောက်ပြပြီးတော့ဒါဟာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့ဆိုပြီးအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကဒီကနေ့ဒီအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှာပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်တာပါရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံထဲမှာမှီတင်းနေထိုင်နေသူတွေအားလုံးရဲ့ဘေးကင်းလုံခြုံရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ထိတ်တန့်ဦးစားပေးဆောင်ရွက်ရလိမ့်မယ်လို့ Mr. Rice ကပြောသွားပါတယ်
As I made clear when I wrote her a month ago, her government and the military have a responsibility to protect all of the people of Burma, regardless of their ethnic background or religion.
လူငယ်တလားဒေါအောင်ဆန်းစုကြည်စီကျွန်တော်ရေးသားပေးဖို့တဲ့စာရဲမှာရှင်းရှင်းလင်းလင်းပြောထားသလိုပါပဲလူမျိုးဘာသာမရွေးမြန်မာနိုင်ငံထဲမှာရှိနေသူတွေကိုကောက်ွယ်ဖို့သူအစိုးရနဲ့စစ်တပ်မှာတာဝန်ရှိပါတယ်ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်ခဲ့ကြတဲ့သူတွေကိုတရားဥပဒေနဲ့ညီအပြစ်ပေးရပါလိမ့်မယ်ဒီစိန်ခေါ်မှုတွေကိုသူနဲ့စစ်ကောင်ဆောင်တွေရင်ဆိုင်ဖြေရှင်းကြရပါလိမ့်မယ်ဒါကလူမျိုးလုံးတပ်ဖြတ်မှုဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်လူမျိုးရေးအပါအဝင်လူခွင့်ရေးကိုကောက်ွယ်ဖို့ဆိုတာကျွန်တော်တို့နှစ်ပေါင်းများစွာဦးစားပေးဆောင်ရွက်လာတဲ့ကိစ္စပါဒီလိုကောက်ွယ်ဖို့ဆိုတဲ့နေရာမှာရိုဟင်ဂျာတွေကိုချန်လက်ထားလို့မရပါဘူးဒါကကျင်းဝတ်သိက္ခာဆိုင်ရာကိစ္စပါနိုင်ငံတော်လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စပါဒီကဘာမှာဘလို့နေရာမှာပဲဖြစ်ဖြစ်အစွန်းရမှုတွေနဲ့မတည်ငြိမ်မှုတွေတိုးလာတာကဘသူ့အတွက်မှပိုပြီးလုံခြုံမလာနိုင်ပါဘူ
းဒီနေ့ကျန်းမာပွဲမှာဒီမကြခင်တုန်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ဒီလက်ထောက်နိုင်ငံသားရေးဝင်ကြီး Patrick Murphy ကလည်းသူ့ရဲ့ခီးစဉ်လေ့လာချက်တွေနဲ့ပတ်သက်ပြီးတော့တင်ပြခဲ့တာပါ။ရခိုင်ပြည်နယ်အတွင်းနှင်းပြေရှင်းလင်းမှုတွေကိုအစိုးရကပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့ကတည်းကရပ်ပစ်ခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုပေးမယ်လို့လည်းဒီရခိုင်ပြည်နယ်အတွင်းမှာအခုချိန်ထိအကြမ်းဖက်မှုအခြေအနေတွေဆက်ပြီးတော့ရှိနေတယ်လို့ Mr. Murphy ကပြောပါရယ်။အကြမ်းဖက်ပြည်ပကတွေကြောင့်ဥယျာဉ်စွန်ကွာထွက်ပြေးကြတဲ့ဒုက္ခသည်တွေအတွက်ကြက်ချီနီလှုပ်ရှားမှုတွေနဲ့အကူအညီတွေပေးနေတယ်လို့မြန်မာအစိုးရဘက်ကပြောနေတာပါ။ဒါပေမဲ့ဒီကြက်ချီနီလှုပ်ရှားမှုတစ်ခုတည်းနဲ့ပဲလူသားချင်းစာနာမှုအချက်အလက်တွေကိုဖြည့်ဆည်းလို့မရဘူးလို့ ICRC ကိုယ်တိုင်ကလည်းပြောဆိုခဲ့တဲ့အကြောင်းကို Mr. Murphy ကထောက်ပြပါရတယ်။ဒါကြောင့်ဒီလိုအပ်နေတဲ့သူတွေထံကိုအကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဒေသတွင်းဝင်ရောက်ခွင့်ပြုဖို့တိုက်တွန်းတယ်လို့ပဲဒီသတင်းမီဒီယာတွေတိုက်ရောက်လေ့လာခွင့်ပေးဖို့လည်းလိုအပ်တယ်လို့ Mr. Murphy ကပြောသွားပါတယ်။ဒါဟာရခိုင်ပြည်နယ်တစ်ခုတည်းရဲ့ပြဿနာမဟုတ်ဘူးလို့သူကထောက်ပြပြောဆိုခဲ့တာပါ
။ This crisis has implications far beyond Rakhine State. Burma's nascent democracy is at a turning point and a heavy-handed response.
ဒီအကြက်တဲ့ပြဿနာဟာရခိုင်ပြည်နယ်ဒဲမာရင်ဖြစ်နေတာမဟုတ်ပါဘူး။ဒီအတွက်မြန်မာပြည်ရဲ့စံသက်စဒီမိုကရေစီဟာလည်းအလှည့်ပြောင်းဘက်ကိုရောက်နေပါတယ်။ပြည်ထောင်စုကြီးကြီးမားမားတုံ့ပြန်ကင်တွယ်လိုက်တာကြောင့်မလို့နိုင်ငံတကာကအကြမ်းဖက်အဖွဲ့တွေကိုဖိတ်ခေါ်သလိုဖြစ်နေပါတယ်။တခြားအင်းကြီးချင်းနိုင်ငံတွေကိုလည်းချင်းချောက်မှုတွေဖြစ်လာစေပါတယ်။ဒါကြောင့်လည်းပဲအကြမ်းဖက်မှုတွေရပ်တန့်ပြီးတော့လူသားချင်းစာနာကူညီမှုလုပ်ငန်းတွေလုပ်နိုင်အောင်လို့ကျွန်တော်တို့အနေနဲ့အာဆီယံနိုင်ငံတွေနဲ့ထိတွေ့ဆက်ဆံနေပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းကလည်းကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိုသွားပါတယ်။ဒေါက်တာဆန်းစုကြည်ပါဝင်အစိုးရအရာရှိကြီးတွေစစ်တပ်အရာရှိတွေကိုတွေ့ဆုံခဲ့ပါတယ်။အနာဘဏ်ဒီအနေနဲ့ရက်သားတွေကိုအကောက်အွယ်ပေးပြီးတော့အပြစ်ရှိသူတွေကိုကင်တွယ်မယ်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာတွေကိုဂတိကဝတ်ပေးထားပါတယ်ဒါပေမဲ့လည်းပဂတိမြေပြင်အခြေအနေကတော့ဆိုးဝါးနေသေးပါဒါကြောင့်မလို့ဒီဂတိကဝတ်အတိုင်းအပြည့်အဝဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ဆောင်ရွက်သွားရပါလိမ့်မယ
်လက်ရှိဒုက္ခသည်တွေအတွက်ရေရှိခိုင်မာတဲ့အဖြေထုတ်နိုင်ဖို့နဲ့ဒီဒုက္ခသည်တွေကိုအကောက်အွယ်ပေးဖို့ကိစ္စဟာအမေရိကန်နိုင်ငံသားရဲ့ဌာနရဲ့အဓိကစိုးရိမ်ချက်ဖြစ်တယ်လို့လည်း Mr. Murphy ကပြောပါတယ်ရခိုင်ပြည်ထနာကိုချင်းကပ်တဲ့နေရာမှာအမေရိကန်တဦးရဲ့အနေနဲ့ဆောင်ရွက်မှာမဟုတ်ဘဲဒေသရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဖြစ်တယ်လို့လည်းဆိုပါတယ်
။ The US government is forming an overarching policy response to discourage abuses, ensure accountability and further advance the democratization and development processes.
မြန်မာနိုင်ငံတွင်းမှာအထူးသဖြင့်ရခိုင်ပြည်နယ်မှာသက်ကိုလိုအပ်နေတဲ့ဖိနှိပ်မှုတွေလျော့ပါအောင်တာဝန်ခံမှုရှိအောင်လို့နောက်ဒီမိုကရေစီထွန်းကားရေးနဲ့ဖွံ့ဖြိုးရေးပို့ပြီးတော့ခရီးရောက်အောင်အမေရိကန်ပြည်ထောင်စုကအားလုံးခြုံငုံသုံးသက်တဲ့မူဝါဒကိုချမှတ်ဆောင်ရနေပါတယ်။အားလုံးလူကုန်တိုက်ခါရှိရှိနဲ့နေထိုင်နိုင်ကြဖို့ကျွန်တော်တို့တနေငံနဲ့လုံမှာမဟုတ်ဘဲနဲ့ဒေသတွင်းနိုင်ငံတွေကုလသမဂ္ဂလူခွင့်ရေးကောင်စီနဲ့တတိရှိရှိနဲ့ပြောဆိုပေးနေတဲ့အဖွဲ့အစည်းတွေနဲ့ပါတိုင်ပင်ညှိနှိုင်းနေပါတယ်။လောလောဆယ်အကြက်တဲတွေဖြစ်နေတာဟာကွန်ကရစ်လွှတ်တော်နဲ့ကျွန်တော်တို့ကြိုးစားပန်းစားအထောက်ပေးခဲ့ကြတဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိလွယ်ခိုက်လွယ်ဖြစ်စေနိုင်ပါတယ်။
ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ဒီအမေရိကန်သမ္မတဒုသမ္မတအပါအဝင်အမေရိကန်ထိပ်တန်းအရာရှိကြီးတွေအနေနဲ့အခိုင်အမာထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်နေတာဖြစ်တယ်လို့လည်းဒီနေ့ကျန်းမာရေးမှာမစ္စတာမာဖီကပြောသွားပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကနေဆက်ကိတ်တွေဖွင့်ပြီးတော့ကြိုဆိုခဲ့တဲ့အပေါ်မှာတော့ဒီအောက်လို့တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Rice ကချီချူပြောဆိုပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူကတိပြုထားတဲ့အတိုင်းအစ်စ်ထက်ပြီးတော့ရောက်လာတဲ့ဒုက္ခသည်တွေအတွက်ခိုးလုံစရာနေရာတွေနဲ့အကူအညီတွေပေးသွားဖို့ကိုလည်းမစ္စတာ Rice ကတိုက်တွန်းပြောဆိုသွားခဲ့ပါတယ်ရှင်။